ထိုင်းနိုင်ငံမှာအစိုးရနှုတ်ခတ်ပေးဖို့စီမံခံပြီးရင်စနစ်ကိုပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဆန္ဒပြတောင်းဆိုရတဲ့အကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်ကနိုင်ငံတော်အရေးပေါ်အခြေအနေတရက်ကိုကြေညာလိုက်ပါတယ်။ဆန္ဒပြတဲ့သူတွေတောင်းနဲ့ချီပြီးဗန်ကောက်မြို့ကအစိုးရရုံးရှိမှာပုံသူတွေကဆန္ဒပြခဲ့ကြပြီးတဲ့နောက်ဝန်ကြီးချုပ်ပရယုတ်ချန်ဦးချာကလက်မှတ်ထိုးပြီးအရေးပေါ်အခြေအနေကြေညာတဲ့အမိန့်ကိုမင်းညနောက်ပိုင်းမှာကြေညာလိုက်တာပါ။ဝန်ကြီးချုပ်ပရယုတ်ကတော့သူ့ဘက်ကသဘောမတူမချင်းယာရုကနေနှုတ်ထွက်သွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။နိုင်ငံတော်ရေးပေါ်အခြေအနေကြေညာပြီးတိတ်မကြခင်မှာပဲရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုလူစုခွဲခဲ့ပြီးတော့ဆန္ဒပြခေါင်းဆောင်အနိုနမ်ဖာနဲ့ပရစ်ပန်ကွင်းချီဝရက်တို့အပါအဝင်လူစုခွဲဖို့ငင်းဆန်ခဲ့တဲ့သူ20ကျော်ကိုဖမ်းဆီးလိုက်ပါတယ်။ဒါ့အပြင်ဗန်ကောက်မြို့မှာဒီနေ့ဆန္ဒပြဖို့စီစဉ်ထားတာကိုလည်းမလုပ်ဖို့အနာပိုင်ဒီဘက်ကသတိပေးလိုက်ပါတယ်။စစ်ကောင်းဆောင်ဟောင်းဖြစ်တဲ့ဝန်ကြီးချုပ်ပရယုတ်ဟာ2014ခုနှစ်မှာရသားဆူရကိုအာနာသိမ်းပြီးတက်လာခဲ့တာဖြစ်ပြီးတော့မနစ်ကလုပ်တဲ့ရွေးကောက်ပွဲမှာဝင်ရွေးခံပြီးအနိုင်ရခဲ့တာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေကတော့ဒီရွေးကောက်ပွဲဟာအတူအနိုင်ရအောင်စစ်တပ်ကရေးဆွဲထားတဲ့ဥပဒေနဲ့လုပ်ခဲ့တာကြောင့်အနိုင်ရခဲ့တာဖြစ်ပြီးတော့မဲမတမာမှုတွေရှိတယ်လို့ပြောပါတယ်။ဆန္ဒပြတဲ့သူတွေကစစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့အပြင်ထိုင်းပြည်စနစ်ရဲ့ဩဇာလွှမ်းမိုးမှုတွေကိုပါရှော့ချဖို့တောင်းဆိုခဲ့ကြပြီးတော့ထိုင်းပြည်မဟာဝစီရလောင်းကောင်းတဲ့မိဖုရားသူတို့ဓာတ်ကိုကားနဲ့ဖြတ်သွားစင်မှာလဲကျေးကျော်တန်လေးအော်ဟစ်ပြီးတော့ဆန့်ကျင်ကြောင်းဆန္ဒပြခဲ့ကြပါတယ်။ထိုင်းနိုင်ငံမှာဘရင်စနစ်ကို Less Majes လို့ခေါ်တဲ့ဥပဒေနဲ့အကောက်အွယ်ပေးထားပြီးတော့ဘရင်စနစ်ကိုဆန့်ကျင်ကန့်ကွက်သူမှန်သမျှဒီဥပဒေအရထောင်ဒဏ်ချမှတ်ခံရတာလည်းဖြစ်ပါတယ်ခင်ဗျာ။